2018ခုနှစ်ကလေးစစ်သားများအသုံးပြုမှုကာကွယ်ရေးဥပဒေအရကမ္ဘာတစ်ဝှမ်းကလေးစစ်သားအသုံးပြုတဲ့နိုင်ငံတွေစည်းရုံးကိုအမေရိကန်နိုင်ငံသားကြီးဝန်ကြီးဌာနကနှစ်စဉ်ထုတ်ပြန်ရပါတယ်။2019ခုနှစ်အတွက်ထုတ်ပြန်တဲ့စည်းမှာမြန်မာအာဖဂန်နစ္စတန်နဲ့အီရတ်တို့ကိုထည့်သွင်းခြင်းမပြုဖို့နိုင်ငံသားကြီးဝန်ကြီး Rex Tillerson ကဆုံးဖြတ်ခဲ့တဲ့အတွက်နိုင်ငံသားကြီးဌာနအတွင်းမှာမကြေနပ်တဲ့တိုင်တန်းချက်တွေထွက်လာခဲ့ပါတယ်။အကြောင်းစုံကိုဒေါ်လာလတ်တန်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ။
CSPA လို့ဒုက္ခခေါ်တဲ့ခရစ်စစ်သားများအသုံးပြုမှုဟန်တာရေးဥပဒေကို2019ကပြဋ္ဌာန်းခဲ့ပြီး2019ခုကဇွန်လမှာစတင်အာဏာသက်ရောက်လာခဲ့တာပါ။ဒီဥပဒေကအမေရိကန်နိုင်ငံသားဌာနကနှစ်စဉ်ထုတ်ပြန်တဲ့တစ်ခေါ်လူကုန်ကူးမှုအစီရင်ခံစာမှာအစိုးရစစ်တပ်ဓမ္မမဟုတ်အစိုးရထောက်ခံတဲ့လက်နက်ကိုင်အင်အားစုတွေကခရစ်စစ်သားတွေစီးရုံးမှုအသုံးပြုမှုတွေကိုပြုလုပ်နေတဲ့နိုင်ငံတွေရဲ့စီရင်ကိုထုတ မှုအစီရင်ခံစာမှာကမ္ဘာတစ်ဝန်းကလေးစစ်သားများအသုံးပြုတဲ့နိုင်ငံတွေစီးရင်ကိုဖော်ပြရမှာမြန်မာ၊အီရတ်နဲ့အာဖဂန်နစ္စတန်တို့ကိုစီးရင်ထဲမှာထည့်သွင်းထားခြင်းမပြုပါဘူး။ကမ္ဘာတစ်ဝန်းရှိတယုံတွေနဲ့ထိပ်တန့်အမေရိကန်အစိုးရအရာရှိတွေပြုစုပေးပို့တဲ့အချက်တွေအရဒီသုံးနိုင်ငံမှာကလေးစစ်သားတွေအသုံးပြုမှုရှိပြီးစီးရင်မှာထည့်သွင်းဖို့အကြံပြုထားပေမယ့်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကအချက်လက်တွေကိုလေ့လာပြီးမထည့်သွင်းဖို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ဇွန်လမှာလူကုန်ကူးမှုအစီအကစားထုတ်ပြန်ပြီးကလေးစစ်သားအသုံးပြုမှုနိုင်ငံတွေစီးနှဲမှာအဆိုပြုတဲ့7နိုင်ငံနဲ့မြန်မာ၊အီရတ်နဲ့အာဖဂန်နစ္စတန်တို့ကိုထည့်သွင်းထားခြင်းမရှိတဲ့အတွက်နိုင်ငံခြားရေးဌာနရဲ့သဘောထားကွဲပြားမှုကိုတင်ပြနိုင်တဲ့နှီးကိုတုံးပြီးအခုလိုနိုင်ငံခြားရေးဌာနအရာရှိဒါဇင်လောက်ကမကြေနပ်ချက်ကိုထုတ်ပြန်ခဲ့တာဖြစ်ပါတယ်။ဒီစနေပတ်သက်လို့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရပုဂ္ဂိုလ်ဟက်ဒါ နိုဝက်ကနိုဗ ెంబ ာ27ရက်အင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာအခုလိုဖြေကြားခဲ့ပါတယ
်။ When it came to looking at Burma and also Iraq and also Afghanistan, the secretary made the decision to not have those
countries. မြန်မာနိုင်ငံပြင်အီရတ်အာဖဂန်နစ္စတန်တို့ကိုလေ့လာရမှာနိုင်ငံခြားရေးဝန်ကြီးအနေနဲ့ဒီနိုင်ငံတွေကိုစီးမမထည့်သွင်းဖို့ဆုံးဖြတ်ခဲ့တာကသူလက်ခံရရှိတဲ့သတင်းအချက်အလက်တွေဟာခိုင်လုံတယ်လို့ယူဆလို့ဖြစ်ပါတယ်။အချက်အလက်အလုံးကိုသူပြန်လေ့လာတုံ့တက်ပြီးဥပဒေနဲ့ညီဒီနိုင်ငံတွေကိုမထည့်သွင်းသင့်ဘူးဆိုတဲ့ဆုံးဖြတ်ချက်ကိုသူချမှတ်ခဲ့တာဖြစ်ပါတယ်လို့ပြောခွင့်ရပုဂ္ဂိုလ် Miss Newett ကဖြေကြားသွားတာပါ။ခုလိုမြန်မာအပါဝင်သုံးနိုင်ငံကိုထည့်သွင်းထားခြင်းမရှိတာကလည်းရရှိတဲ့အချက်လက်တွေပေါ်မှာမူတည်တယ်လို့ Miss Newett ကပြောပါတယ
် When these designations are made there's a lot of information that comes in
နိုင်ငံဘီကိုစီးပြုဖို့တတ်မှတ်ရမှာသတင်းအချက်လက်တွေအများကြီးလက်ခံရရှိပါတယ် NGO တွေထံကတခါတရံနဲ့တန်ယုံတွေထံကတခါတရံနဲ့ထောက်လှမ်းရေးသတင်းရက်ွက်တွေကအမျိုးမျိုးပါပဲအချက်လက်တွေအများကြီးလက်ခံရရှိပြီးနိုင်ငံကြီးဌာနကလိလစီစစ်တာပါမှန်ကန်နဲ့ခိုင်လုံတဲ့ဆိုတာကိုသိကြအောင်လုပ်ပါတယ်လို့ Miss Newett ကဖြေကြားခဲ့တာပါ။အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson အနေနဲ့မကြာသေးမီကအာဆီယံညီလာခံကြီးအပြီးမြန်မာနိုင်ငံကိုတွားရောက်ခဲ့တာဖြစ်ပါတယ်။ထို့စီမြန်မာကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမြောက်ဆိုင်နဲ့လည်းတွေ့ဆုံခဲ့ရမှာဒီခလိစစ်သားအကြောင်းနဲ့ပတ်သက်လို့ဆွေးနွေးကောင်းဆွေးနွေးနိုင်ပွဲရှိတယ်လို့ Miss Newett ကဖြေကြားခဲ့ပါတယ
်။ In the meetings in Burma there are huge issues to be discussed
မြန်မာနိုင်ငံမှာရောက်ရှိစဉ်အရေးကြီးတဲ့ကိစ္စရပ်တွေကိုအများကြီးဆွေးနွေးခဲ့ပါတယ်။လက်ရှိအရေးကြီးတဲ့ကိစ္စရပ်တွေဖြစ်တဲ့ရူဟင်ဂျာ6သိန်းကျော်တို့နိုင်ငံကနေအတင်းအဓမ္မထွက်ပြေးရတဲ့ဖြစ်ရပ်အမျိုးသမီးတွေအဓမ္မပြုချင်ခံရတဲ့ဖြစ်ရပ်ကလေးတွေအသက်ခံရတဲ့ဖြစ်ရပ်တွေအကြောင်းစသဖြင့်ပါ။ဒီအကြောင်းတွေကိုလည်းသိကြပြီးဖြစ်ပါတယ်။ဒီကလေးစစ်သားကိစ္စနဲ့ပတ်သက်လို့တော့ထည့်သွင်းဆွေးနွေးနိုင်ပွဲရှိပါတယ်။တန်တမာရေးဆွေးနွေးမှုတွေဖြစ်လို့အသေးစိတ်ကိုကျမအားလုံးမသိပါဘူး။ဒါပေမဲ့ဒီလိုမျိုးကိစ္စရပ်တွေကိုကမ္ဘာတစ်ဝန်းနိုင်ငံတွေနဲ့ကျမတို့ဆွေးနွေးရမှာပုံမှန်အားဖြင့်ထည့်သွင်းဆွေးနွေးလို့ရှိပါတယ်လို့ Miss Newett ကဖြေကြားသွားပါတယ်။ဒါပြင်နိုင်ငံတကာနိုင်ငံချင်းစီမှာကလေးစစ်သားအသုံးပြုမှုနည်းတယ်။အတိမပြုနိုင်ဘူး။ကလေးစစ်သားအသုံးပြုမှုပပျောက်ရေးကြိုးပမ်းမှုမှာတိုးတက်မှုရရှိတာကိုလည်းထည့်သွင်းစဉ်းစားတဲ့အကြောင်းနဲ့ကလေးစစ်သားအသုံးပြုမှုကိုအမေရိကန်ပြည်ထောင်စုအနေနဲ့မုံတီရှုံချတဲ့အကြောင်းလေး Miss Newett ကပြောသွားပါတယ်။2008ကလေးစစ်သားများအသုံးပြုမှုဟန်တာရေးဥပဒေအရအသက်18နှစ်အောက်အရွယ်မရောက်သေးသူတွေကိုကလေးစစ်သားအဖြစ်စီယုံခြင်းတတ်ထဲသွင်းခြင်းအတ္တမခိုင်းစေခြင်းမရှိဘူးဆိုတာကိုပြသနိုင်မှစီးရင်တဲ့ကဖယ်ရှားပေးနိုင်မှာဖြစ်ပါတယ်။လက်ရှိမြန်မာနိုင်ငံမှာကလေးစစ်သားများအသုံးပြုမှုကိုမြန်မာတပ်မတော်အပြင်တိုင်းဒေသနဲ့ကိုင်းတပ်ဖွဲ့တွေက အသုံးပြုနေကြစေရှိတယ်ဆိုတာကိုကုလသမဂ္ဂအပါအဝင်လူအခွင့်အရေးဖွဲ့တွေကထောက်ပြခဲ့ကြတာတွေရှိပါတယ်။ဒါကြောင့်မို့မြန်မာနိုင်ငံကိုဒီဆင်းရဲမှာထည့်သွင်းထားခြင်းပြုဖို့ဝင်ကြီးဒီလစင်ရဲ့ဆုံးဖြတ်ချက်ဟာ2008ဥပဒေကိုချိုးဖောက်ရာရောက်နိုင်တယ်လို့မကျေနပ်သူတွေကထောက်ပြခဲ့ကြပါတယ်။2016ခုနှစ်သမ္မတဘရက်အိုဘားမားလက်ထက်ကတော့ဒီဆင်းရဲမှာမြန်မာပါဝင်ခဲ့ပေမဲ့သမ္မတရဲ့လုတ်ပိုင်ခွင့်အာဏာရကင်းလွတ်ခွင့်ကိုပေးခဲ့တာဖြစ်ပါတယ်။ဒီနှစ်ခရစ်စစ်သားများအသုံးပြုတဲ့နိုင်ငံတွေစီးရင်မှာတော့ကွန်ဂို၊နိုင်ဂျီးရီးယား၊ဆိုမာလီယာ၊တောင်ဆူဒန်၊မာလီ၊ဆူဒန်၊စီးရီးယားနဲ့ယီမန်တို့ပါဝင်ကြပါတယ်ရှင်။